မက္ကဆီကိုကနေအမေရိကန်နိုင်ငံအတွင်းမှာတရားမဝင်လာရောက်နေထိုင်ကြသူတွေအရေးနဲ့ကုန်သွယ်ရေးကိစ္စတွေအပါအဝင်လွန်ခဲ့တဲ့တစ်နှစ်တာကာလအတွင်းသူဝေဖန်ပြောဆိုခဲ့တဲ့အကြောင်းအရာအတော်များများကိုမက္ကဆီကိုသမ္မတအန်ဂရီကီပညာနီယက်တိုနဲ့ပုံမှန်လင်းလင်းပြောဆိုခဲ့တယ်လို့ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကပြောပါတယ်။သူအနေနဲ့ American ပြည်ထောင်စုကိုချစ်ကြောင်းဒါကြောင့်လဲ American နိုင်ငံအတွင်းမှာနေထိုင်ကြသူတွေလုံလောက်တဲ့အကာအကွယ်မှုကိုရရှိမှုကိုလိုလားကြောင်း Mexico သမ္မတအနေနဲ့အလားတူသူတန်းပြည်ကိုချစ်တဲ့အကြောင်းပြန်လည်ပြောကြားခဲ့တဲ့အကြောင်းကိုလဲ Mexico နိုင်ငံမြို့တော် Mexico City မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်း Trump ကမက္ကဆီကိုသမ္မတပညာနီယက်တိုကိုပြောကြားလိုက်ပါတယ်။ရွေးကောက်ပွဲမဲ့ဆက်စည်းရုံးမှုကာလအတွင်းမက္ကဆီကိုနိုင်ငံသားတွေကိုဝေဖန်ပုတ်ခတ်ပြောဆိုမှုတွေနဲ့ထရမ့်ကထောက်ခံမှုအများပြားရရှိခဲ့တာဖြစ်ပေမဲ့အဲဒီလိုပြောဆိုမှုတွေဟာမက္ကဆီကိုလူမျိုးတွေကိုထိခိုက်နစ်နာစေတယ်လို့သမ္မတပညာနီယက်တိုကပြောပါတယ်။အမေရိကန်နိုင်ငံရဲ့တောင်ပိုင်းနယ်စပ်မှာတည်ရှိတဲ့မက္ကဆီကိုနိုင်ငံသားတွေဟာအမေရိကန်နိုင်ငံထဲဝင်လာပြီးအလုပ်ကိုင်တွေရယူနေတယ်။မက္ကဆီကိုနိုင်ငံကမဒိန်သမားတွေကိုဆေးလွတ်နေတယ်၊ရာဇဝတ်သမားတွေ၊လူသက်သမားတွေကိုဆေးလွတ်နေပြီးမက္ကဆီကိုအစိုးရအနေနဲ့အဲဒီလူတွေကိုတားဆီးဖို့တစုံတရာလှုပ်ဆောင်ခြင်းမရှိဘူးဆိုပြီးထရမ့်ကဆွဆွဲပြောဆိုနေကြတာဖြစ်ပါတယ်။ဒါအပြင်နိုင်ငံနယ်စပ်မှာဒတိုင်းဆောက်ဖို့ထရမ့်ကအဆိုပြုထားပြီးအဲ့ဒီဒတိုင်းအတွက်ကုန်ကျငွေကိုမက္ကဆီကိုနိုင်ငံကပေးရမယ်လို့ပြောပါတယ်။မက္ကဆီကိုသမ္မတအန်ဂရီကီပညာနီယက်တိုကတော့ထရမ့်ဟာဖက်ဆစ်အာဏာရှင်တွေဖြစ်ကြတဲ့ဟစ်တလာတို့မူဆိုလီနီတို့နဲ့တူကြောင်းပြောကြားခဲ့ပါတယ်။